Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ23ရက်စနေနေ့ညနေအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညနေခင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမနန်းလာတို့ပြောပြမှာပါ။ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကိုရုတ်တက်ဖယ်ရှားခဲ့တဲ့လထက်မှာပဲတမနာဒိုနယ်ထရမ့်ရဲ့ပုဂ္ဂိုလ်ရရှိနေရူဒီဂျူလီယာနီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမတ်ပွန်ပြိုတို့ဆက်သွယ်ခဲ့တဲ့မတန်တွေထွက်လာပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့စန့်ကျင်ဆန္ဒပြနေသူတွေကိုထောက်ခံတဲ့အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းကိုတမနာထရမ့်လက်မှတ်ထိုးမယ်မထိုးဘူးဆိုတာအတိအကျမပြောသေးပါဘူး။ဆက်ဆံရေးတင်းမာနေတဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားရှေ့လာမှာတွေ့ဆုံဆွေးနွေးဖို့သဘောတူညီလိုက်ပါပြီ။ဒီလိုသတင်းတွေကြားမှာပါရှင်။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ဒီနှစ်မကုန်ခင်မဲခွဲဆုံးဖြတ်မဲ့သမရဘော်တရားစွဲနိုင်ရေးအဆိုပြုချက်နဲ့ပတ်သက်ပြီးမဲဆန္ဒရှင်တွေဘယ်လိုဆုံးဖြတ်ကြမလဲဆိုတဲ့အကြောင်း
Probably most actions are hard to understand as an impeachable offense. The ins and outs of this are difficult. Is Trump for Ukraine?
ဂျမန်တောင်းတက္ကသိုလ်နိုင်ငံရေးကျွမ်းကျင်သူဟန်နိုဝယ်ရဲ့တုံ့တက်ချက်နဲ့အတူထုတ်လွှင့်ပေးပါမယ်။အဲဒီနောက်စန္ဒပြပွဲတွေဇက်တိုက်ဖြစ်နေတဲ့ဟောင်ကောင်မှာမနေ့ကမှကျင်းပမယ့်ရွေးကောက်ပွဲတွေစီစဉ်ထားတဲ့အတိုင်းဖြစ်လာနိုင်ပါမလားဆိုတာနဲ့အတူမြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်မှုခင်းဆိုင်ရာတရားရုံးကစုံစမ်းစစ်ဆေးခွင့်အာဏာကိုတရားသူကြီးတွေကစစ်ဆေးမရှိနေကိုလွှဲပြောင်းပေးအပ်လိုက်ပြီးဆိုတာကိုလည်းပြောပြပေးမှာပါ။အခုရင်ဆုံးတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကိုရုတ်တရက်ဖယ်ရှားခဲ့တဲ့လထက်မှာပဲတမရဒိုနယ်ထရမ့်ရဲ့ပုဂ္ဂိုလ်ရရှိနေရူဒီဂျူလီယာနီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုတို့ဆက်သွယ်ခဲ့တဲ့မတန်တွေမနေ့တောက်ကြားနေနောက်ပိုင်းမှာထွက်လာပါတယ်။တည်င်းလွတ်လပ်ခွင့်အဲ့ဥပဒေစောင့်ကြည့်နေတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ American Oversight ကတောင်းဆိုထားချက်အရဆက်ဝယ်စရာတွေကိုနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပေးလိုက်တာပါ။အဲ့ဒီမတန်တွေအရအဝန်ကြီးပွန်ပြိုရဲ့နဲ့ရှေ့နေဂျူလီယာနီတို့မတ်လ16ရက်နဲ့29ရက်နေ့တွေမှာပြောဆိုဆွေးနွေးခဲ့တာကိုဖော်ပြထားပါတယ်။ American Oversight အဖွဲ့ရဲ့ညွှန်ကြားရေးမှူး Austin Evers ကဒီမတ်တမ်းတွေဟာယူကရိန်းဆိုင်ရာ American သံအမတ်ကိုတိုက်ခါချပြီးတော့အလုပ်ပြုတ်သွားအောင်ဝန်ကြီးပုံပြောကနေတဆင့်အိမ်ပြောရီအောင်လုတ်ကန်ခဲ့တဲ့ဂျူလီယာနီရဲ့လိုရတွေကိုအထင်ရှားတွေ့ရတယ်လို့ပြောပါတယ်။တမနာထရမ့်ကိုအရေးယူနိုင်ရေးအောက်လွတ်တော်ကြာနာပွဲမှာပြီးခဲ့တဲ့တပတ်ကလာရောက်ထွက်ဆိုသွားတဲ့ယူကရိန်းဆိုင်ရာ American သံအမတ်ဟောင်း Marie Yovanovitch က Mr. Giuliani ဟာမဟုတ်မမှန်တဲ့သတင်းတွေနဲ့သူကိုတိတ်ခါကြပြီးတော့ရထူးကဖယ်ရှားခံရအောင်ဥဆောင်လုပ်ကိုင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ Miss Yovanovitch ပြီးခဲ့တဲ့မေလမှာရထူးကဖယ်ရှားခံခဲ့ရတာပါ။မနေ့ကထုတ်ပြန်လိုက်တဲ့မတန်တွေထဲမှာတော့ဒီနေ့ဇန်နဝါရီလ23ရက်နေ့မှာ Mr. Giuliani နဲ့အတူစီးပွားရေးလုပ်ငန်းရှင်တွေဖြစ်ကြတဲ့ Pranas နဲ့ Ignor Formano ဟာ Ukraine ရှိနေချုပ် Victor Shugin နဲ့လည်းတွေ့ဆုံခဲ့တာကိုဖော်ပြထားပါတယ်။
အမေရိကန်ဘူထောက်လန်ရေးဌာန CIA ရဲ့ဝန်ထမ်းဟောင်းတူကိုသေချာလုံးမှုမှာပူပေါင်းခြံစီမှုနဲ့မနေ့တောက်ချာနေ့ကထောင်ဒဏ်19နှစ်ချမှတ်လိုက်ပါတယ်။သူဟာထောက်လန်ရေးလုပ်ငန်းနဲ့ပတ်သက်တဲ့အဆက်အသွယ်တွေနဲ့သတင်းပေးမှုတွေကိုထုတ်ပြောပြီးတော့တရုတ်နိုင်ငံကနေအမေရိကန်ဒေါ်လာ8,400ရယူခဲ့တယ်လို့အစိုးရရှေ့နေဒီဘက်ကပြောပါတယ်။အသက်55နှစ်အရွယ် CIA ဝန်ထမ်းဟောင်းဂျယ်ရီချုံရှူလီကိုထောင်ဒဏ်19နှစ်ချမှတ်လိုက်တာကြောင့်သူ့ရဲ့အကျိုးဆောင်ရှေ့နေဒီဘက်ကထောင်ဒဏ်10နှစ်သာချဖို့လျှောက်လဲတာထက်9နှစ်ပိုပြီးတော့များခဲ့တာပါ။လီကဒီသူ့အနေနဲ့တရှိုးလုံးမှုမှာပူပေါင်းကြံစီခဲ့တယ်ဆိုပြီးအပြစ်ရှိကြောင်းထွက်ဆိုခဲ့ပါတယ်။ဒါပေမဲ့သူ့အနေနဲ့တကယ်တရှိုးလုတ်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့တသက်အထောက်ထားရှိမရှိဆိုတာမှာနှစ်ဖက်ရှိနေတဲ့အခြေတည်အငင်းကုန်ဖြစ်ပြီးတော့သဘောမတူတာတွေဖြစ်ခဲ့ပါတယ်။သူ့ရဲ့ရှိနေတွေကတော့လီဟာဒီအစိုးရဘက်ကဖော်ပြပြောဆိုသလောက်စိုးစိုးဝါးကျူးလွန်ခဲ့တာမျိုးမရှိဘူးဆိုပြီးတော့ခုခံခြေပခဲ့ပါတယ်။ဒါပေမဲ့အစိုးရရှိနေတွေဘက်ကတော့လီဟာ2010ကစပြီးတော့တရုတ်ထောက်လိုင်းရေးတွေစီကနေ၃နှစ်အတွင်းမှာအမေရိကန်ဒေါ်လာ8,400ကျော်ကိုယူခဲ့တယ်ဆိုပြီးတော့ပြောပါရတယ်။ဒါပြင် CIA ဝန်ထမ်းအဖြစ်13နှစ်ကြာလုပ်ခဲ့တဲ့အတွက်ရရှိခဲ့တဲ့သတင်းချက်လက်တွေအားလုံးကိုလည်းပေးလိုက်တာမျိုးဖြစ်နိုင်တယ်ဆိုပြီးပြောပြီးတော့ထောင်ဒဏ်20ကျော်ချမှတ်ဖို့ကိုတရားရုံးကိုရှောက်လဲခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြနေသူတွေကိုထောက်ခံတဲ့အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးမယ်မထိုးဘူးဆိုတာအတိအကျမပြောသေးပါဘူး။ဒီကိစ္စနဲ့ပတ်သက်လို့ Fox and Friends သတင်းဌာနနဲ့သမ္မတထရမ့်မနေ့တောက်ကြာနေ့မှာတယ်လီဖုန်းဆက်ပြောဆိုခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကုန်သွယ်ရေးကိစ္စဆွေးနွေးနေတဲ့အတွက်ကုန်သွယ်ရေးသဘောတူညီမှုရဖို့အရေးနဲ့လူ့အခွင့်အရေးလှုပ်ရှားမှုကိုထောက်ခံတဲ့အရေးကိစ္စနဲ့အကြဝေခွဲရခဲ့တဲ့အနေအထားကိုရောက်နေတာကိုသမ္မတထရမ့်ရဲ့ပြောဆိုချက်တွေမှာတွေ့ရပါတယ်။ သူ့အနေနဲ့ဟောင်ကောင်ကျွန်းရဲ့လူခွင့်ရေးအတွက်ယက်တီရမှာဖြစ်တယ်လို့သမ္မတရှီကျင်းပင်ကလည်းသူ့ရဲ့မိတ်ဆွေဖြစ်တဲ့အတွက်သူ့ဘက်ကလည်းယက်တီရလိမ့်မယ်လို့သမ္မတထရမ့်ကပြောဆိုခဲ့တာပါကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေကျင်းပနေတဲ့အတွက်သဘောတူညီမှုရရခဲ့မယ်ဆိုရင်တော့တမိုင်းမှာအကြီးဆုံးကုန်သွယ်မှုကြီးဖြစ်လာလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်အမေရိကန်လွှတ်တော်ကအခုပြတ်တန်းလိုက်တဲ့ဥပဒေမူကြမှာတော့အမေရိကန်ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေဆက်ပြီးရနိုင်ဖို့ဟောင်ကောင်အနေနဲ့လုံလောက်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိဖို့ပါဝင်ပါတယ်ကြအပြင်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တဲ့တရုတ်နဲ့ဟောင်ကောင်တာဝန်ရှိသူတွေအပေါ်အမေရိကန်တန်ခတ်အရေးယူမှုတွေချမှတ်ဖို့လည်းအခွင့်အာဏာပေးထားတာဖြစ်ပါတယ်ဒီဥပဒေမူကြားကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ချင်းတခုရဖို့အတားအဆီးဖြစ်လာနိုင်ခြင်းရှိတယ်လို့လည်းကြွမ်းကျင်သူတွေကရှုံးမြင်နေကြပါတယ
်အီရန်နိုင်ငံမှာတိုက်ခိုက်ဆန္ဒပြတဲ့သူတွေကိုဖိနှိပ်တဲ့အနေနဲ့အီရန်ဆိုရကအင်တာနက်လိုင်းအတော်များများကို9ရက်မြောက်နေ့အဖြစ်နဲ့ဆက်လက်ဖြတ်တောက်ထားလိုက်ပါတယ်။အီရန်ကအခုလိုအင်တာနက်ဖြတ်လိုက်တာကြောင့်ဒီကိစ္စကိုကြီးကြပ်ဆောင်ရွက်နေတဲ့အီရန်တာဝန်ရှိသူတွေကိုလည်းအမေရိကန်ဘက်ကအရေးယူပိတ်ဆို့တာတွေလှုပ်လိုက်ပါတယ်။အီရန်မှာ6ရက်လုံးလုံးအင်တာနက်ဖြတ်ခံထားပြီးအခုလည်းဆက်ပြီးတော့ဖြတ်ထားတာကြောင့်မိသားစုဝင်တွေမိတ်ဆွေတငယ်ချင်းတွေနဲ့အဆက်အသွယ်ပြတ်တောက်နေပြီးတော့ဒါဟာအီရန်နိုင်ငံသားတွေရဲ့ခေကံကိုရေးကိုကန့်သတ်တာဖြစ်ကြောင်းလန်ဒန်အခြေစိုက်အင်တာနက်ဆောင်ကြီးရဲ့အဖွဲ့ NetBlocks ကတောက်ချာနေနောက်ပိုင်းက Twitter ကနေရေးပါတယ်။အဲ့ဒီအဖွဲ့ရဲ့ YouTube Channel ကိုလေဒီအီရန်နိုင်ငံတည်းကနေအင်တာနက်ကနေကြည်တာဟာကျော်သာရီနေ့မှာ900ခိုင်နှုန်းကနေ15000ခိုင်နှုန်းထိတက်လာခဲ့ပြီးအဲ့နောက်မှာတော့20000ခိုင်နှုန်းလောက်ထိရှိခဲ့တယ်လို့ဆိုပါတယ်အီရန်အာဏာပိုင်တချို့ကတော့လာမယ့်ရက်တွေအတွင်းမှာအင်တာနက်တွေကိုဖြည်းဖြည်းချင်းပြန်ရလာဖို့ခန့်မှန်းထားတယ်လို့ပြောပါတယ်။ဒါမဲ့လည်းအီရန်အာဏာပိုင်ဒီဘက်ကတော့အင်တာနက်လိုင်းတွေဘယ်နေ့ပြန်ဖွင့်မယ်ဆိုတာကိုတရားဝင်ထုတ်ပြန်ကြေညာခြင်းတော့မရှိသေးပါဘူး။အီရန်နိုင်ငံမှာလို့မှာ15ရက်နေ့ကလောင်စာဆီဈေးနှုန်းတွေတိုးမြင့်ရာကနေနိုင်ငံတော်ကမြို့တွေမှာအစိုးရကိုစန့်ကျင်တဲ့ဆန္ဒပြတာတွေဖြစ်ခဲ့ပြီးတော့အီရန်အစိုးရကဆန္ဒပြတဲ့ပုံရိပ်တွေကိုအင်တာနက်ကနေဖြန့်ဝေတာတွေမလုပ်နိုင်အောင်အဲ့ဒီနောက်တည့်ရက်မှာပဲအီရန်အစိုးရဘက်ကအင်တာနက်တွေကိုဖြတ်တောက်ပစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားရှေ့လာမှာတွေ့ဆုံဆွေးနွေးဖို့သဘောတူညီလိုက်ပါပြီ။ဒီလိုရဟာအတိတ်ကစစ်ပွဲတွေကြောင့်ရောမကြခင်ကဖြစ်ပွားခဲ့တဲ့ကုန်သွယ်ရေးအငင်းပွားမှုတွေကြောင့်မှနှစ်နိုင်ငံကြားဆက်ဆံရေးတွေတင်းမာနေတာတွေပြေလျော့စေရေးရှေ့ခြေလှမ်းတရားလည်းဖြစ်ပါတယ်။ထောက်လှမ်းရေးဆိုင်ရာတည်တင်းအချက်အလက်တွေကိုဂျပန်နိုင်ငံနဲ့အပြန်အလှန်ဖလှယ်မဲ့သဘောတူညီချက်ကိုဆက်ပြီးလိုက်နာမယ်လို့တောင်ကိုရီးယားကမနေ့တောက်ကြနေမှာနောက်ဆုံးဆုံးဖြတ်ချက်ချလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲစစ်မှုထိပ်သီးနိုင်ငံ20 G20 ညီလာခံမှာဆွေးနွေးပွဲစကားဝိုင်းပြန်ဆပို့အခုလိုကြေညာခဲ့တာဖြစ်ပါတယ်။လာရီနဲ့ချီနှစ်နိုင်ငံကြားဆက်ဆံရေးတွေယိုယွင်းလာနေတဲ့အချိန်မှာပြန်ပြီးတော့တွေ့ဆုံဆွေးနွေးမယ့်ကိစ္စဟာဒီအခက်အခဲကြီးကိုထိုးဖောက်ကျော်လွှားနိုင်မယ့်ကိစ္စဖြစ်တယ်လို့တောင်ကိုရီးယားကပြောပါတယ်။ဒုတိယကမ္ဘာစစ်ကာလမှာဂျပန်အတွက်အတင်းအကျပ်အလုပ်ကျန်းလှုပ်စေခဲ့ရတဲ့တောင်ကိုရီးယားနိုင်ငံသားတွေအတွက်ရော်ကြေးပေးရမယ့်ကိစ္စမှာနှစ်နိုင်ငံကြားသဘောတူညီမှုမရနိုင်ကြဘဲဆယ်စုနှစ်တွင်နဲ့ချီနှစ်နိုင်ငံကြားအငင်းပွားနေကြတာလည်းဖြစ်ပါတယ်။တောင်ကိုရီးယားစီးပွားရေးအတွက်အရေးပါလာတဲ့ဒပိုင်းလျက်ကူပစ္စည်းတင်သွင်းမှုကိုဂျပန်နိုင်ငံကကန့်သတ်ခဲ့တဲ့အတွက်လည်းဒီနှစ်နိုင်ငံဆက်ဆံရေးတွေတင်းနှစ်ထဲမှာပိုးပြီးတော့ဆိုးဝါးလာခဲ့တာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာအဲဆိုးရောက်ဒီအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ဂျမားSNRODULA JD အဖွဲ့တွေနဲ့အကြံဖတ်ဝါဒနဲ့တန်ကြားရှိသူ84ယောက်ကိုဖမ်းဆီးလိုက်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောလိုက်ပါတယ်။မြောက်စူမာထရာပြည်နယ်မီဒန်မြို့ကရဲစခန်းကိုပြီးခဲ့တဲ့နှုန်းမှာ73ရက်နေ့ကအသေးခံဘုံးခွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်အတွင်းနိုင်ငံတော်ဝန်ကပြည်နယ်10ခုမှာအာဏာပိုင်တွေဘက်ကအကြံဖတ်ဝါဒထံပြန်နေနေတွေလုပ်ခဲ့ပြီးတော့အဲဒီဆစ်စင်ရေးတွေအတွင်းအစွန်းရောက်တွေလို့တန်ကြားရှိသူတွေကိုဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးတော့အင်ဒိုနီးရှားမျိုးသားရဲတပ်ဖွဲ့အကြီးကဲအက်ဒမ်အဇီစ်ကပြောပါတယ်ဒီတဲကအများစုဖြစ်တဲ့လူ30ကိုတော့မြောက်စူမာထရာပြည်နယ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အသေးခံဘုံးခွဲသူတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုထုတ်ပြန်ခဲ့တဲ့အပြင်ပြီးခဲ့တဲ့ရှေ့ရက်အတွင်းမှာအင်ဒိုနီးရှားရဲတပ်ဖွဲ့အနေနဲ့ဒေသတွင်းကပြည်နယ်10ခုမှာအကြမ်းဖက်မှုကွန်ရက်နဲ့ဆက်နွယ်တယ်လို့သံသယရှိသူ84ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့အဇီစ်ကအင်ဒိုနီးရှားအောက်လွှတ်တော်ကော်မရှင်3ကလွှတ်တော်အမတ်တွေနဲ့ဗော်ဒူးနေကလုပ်တဲ့အစည်းအဝေးအတွင်းမှာပြောခဲ့ပါတယ်။ မီဒီယာမြို့မှာရှိတဲ့ yes gun ကိုပြီးခဲ့တဲ့တွင်ဘက်ကအသေးခံဘုံခွဲတိုက်ခိုက်တာကြောင့်6ယောက်ဒဏ်ရာရသွားပြီးတော့ဘုံခွဲသူလည်းသေဆုံးသွားခဲ့ပါတယ်ဘုံခွဲတိုက်ခိုက်သူဘယ်သူဖြစ်တယ်ဆိုတာကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကချက်ချင်းမထုတ်ပြန်ခဲ့ပေမဲ့စုံစမ်းစစ်ဆေးမှုတွေအရတော့အဲ့ဒီလူဟာဒေသခံဂျေဒီအဖွဲ့နဲ့ဆက်နွယ်မှုရှိသူဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကိုအမေဇုန်ကုမ္ပဏီကတရားစွဲဆိုလိုက်ပါတယ်ဒေါ်လာ30ဘီလီယံတန်ဖိုးရှိတဲ့ကွန်ပျူတာလုပ်ငန်းတွေအတွက် Microsoft ကုမ္ပဏီကိုအလုပ်ပေးအပ်ခဲ့တဲ့အတွက်ကာကွယ်ရေးဝန်ကြီးဌာနရဲ့ဆုံးဖြတ်ချက်ကိုမကျေနပ်တဲ့အတွက်ဆိုပြီး Federal တရားရုံးတစ်ခုမှာတောက်ကြာနေကအခုလိုတရားစွဲဆိုလိုက်တာပါ JEDI လို့ခေါ်တဲ့ Pentagon စစ်ဌာနချုပ်ရဲ့ကာကွယ်ရေးဆိုင်ရာ Digital လုပ်ငန်းရပ်တွေအဆင့်မြင့်နေဖို့အတွက်လုပ်ငန်းတွေကိုအမေဇုန်ကုမ္ပဏီကရလိုက်မယ်လို့ကြေကြေပြန့်ပြန့်ခန့်မှန်းထားကြတာပါဒီလုပ်ငန်းတွေအတွက်အမေဇုန်ကုမ္ပဏီကိုအလုပ်အသင့်သလားဆိုပြီးတော့ဒီခေတ်ရဲ့အော်ဂူလာမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမေခွန်းထုတ်ခဲ့ပါတဲ့။အမေဇုန်ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဂျက်ဖ်ဘေဇိုဟာသမ္မတထရမ့်နဲ့သူ့အစိုးရအဖွဲ့ကိုအကြီးအကျယ်ဝေဖန်ရေးသားနေတဲ့ The Washington Post သတင်းစာကြီးရဲ့ပိုင်ရှင်လည်းဖြစ်ပါတယ်။ The Washington Post သတင်းစာတိုက်ကိုလည်းမှန်မှန်သတင်းတွေထုတ်လို့တဲ့သတင်းဌာနဆိုပြီးသမ္မတထရမ့်ကပြောဆိုထားတာပါ။ကာကွယ်ရေးဝန်ကြီးဌာနဝန်ကြီးမတ်ခ်အက်စပါကတော့လုပ်ငန်းစာချုပ်တွေကိုဖက်လိုက်မှုမရှိဘဲမျှတစွာဆုံးဖြတ်ပြီးမှပေးအပ်ခဲ့တာလို့တုံ့ပြန်ပြောဆိုထားပါတယ်။
ကတ်လီခရီယန်သာသနာပိုင်ပုပ်ဟမ်မင်းကြီးဖရန်စစ်ဆာဂျပန်နိုင်ငံကိုဒီကနေ့မှရောက်ရှိသွားခဲ့ပြီဖြစ်ပါတယ်။ဒါဟာသူ့ရဲ့အာရှခီးစဉ်တွင်ဒုတိယမြောက်သွားရောက်တဲ့နိုင်ငံဖြစ်ပြီးတော့တိုကျိုမြို့မှာလေလေမိုးတွေတဲနေတဲ့ကြားကပဲဂျပန်တောင်ဝန်ရှိသူတွေနဲ့ကြောင်းသားကြောင်းသူတွေဟာပုပ်ဟမ်မင်းကြီးဖရန်စစ်ကိုတိုကျိုမြို့ကဟနီဒတ်လေဆိပ်မှာကြိုဆိုခဲ့ကြပါတယ်။ပုပ်ဟမ်မင်းကြီးဟာဂျပန်နိုင်ငံခီးစဉ်တွင်သမိုင်းဝင်မြို့တွေဖြစ်တဲ့နာဂါဆာကီနဲ့ဟီရိုရှိမာမြို့တွေကိုလည်းသွားရောက်မှာဖြစ်ပြီးတော့မနေ့ဖြန်တနင်္ဂနွေနေ့မှာတော့1945ခုနှစ်ကအမေရိကန်ကဂျပန်နိုင်ငံကိုအနုမြုပ်ပုံးကျဲချခဲ့တဲ့ဟိုက်ပိုစင်တာပန်းခြံမှာနျူကလီယားဆန့်ကျင်မိန်ကွန်းကိုပြောကြားသွားမယ်လို့ခန့်မှန်းရပါတယ်။အဲဒီနောက်မှာတော့ပိုဟမ်မင်းကြီးဟာဂျပန်နိုင်ငံမှာပြီးခဲ့တဲ့2011ခုနှစ်အတွင်းငရင်တဲ့ဆူနာမီရေလိုင်းတန်တဲ့ဖူကူရှိမားနျူကလီယားဒါဟဘီဆက်ယုံကနျူကလီယားယုံစိမ့်မှုပြဿနာတွေအတွင်းမှာဒုက္ခရောက်ခဲ့ကြတဲ့ဂျပန်ပြည်သူတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်။ပိုဟမ်မင်းကြီးဟာဂျပန်နိုင်ငံကိုမသွားခင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့သူဟာထိုင်းနိုင်ငံကိုသွားရောက်ခဲ့တာဖြစ်ပါတယ်။ပိုဟမ်မင်းကြီးဖရန်စစ်အတွက်တော့ဒီကြိမ်မတိုင်ခင်မှာလည်းအာရှခီးစဉ်ကိုနှစ်ကြိမ်ထွက်ခဲ့မှုကြောင့်ဒါဟာသူ့ရဲ့တတိယမြောက်အာရှခီးစဉ်ဖြစ်ပါတယ်။သူဟာအာရှတိုက်ကိုပထမကြိမ်ဖြစ်တဲ့2014ခုနှစ်မှာတုန်းကဖိလစ်ပိုင်နဲ့တီရီလင်္ကာနိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့2019မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေကိုရနိုင်တို့ပြောပြပေးသွားတာပါရှင်အခုသတင်းလွှာတွေစက်တိုင်းနားဆင်ရပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ2020သမ္မတရွေးကောက်ပွဲမှာသူပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်တန်တို့သားဖရဲ့ယူကရိန်းနဲ့ဆက်စပ်တဲ့စီးပွားရေးလုပ်ငန်းတွေကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတကိုဖိအားပေးခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးအောက်လွှတ်တော်ကစုံစမ်းစစ်ဆေးနေတာမှအချက်လက်တွေထပ်မံထွက်ပေါ်လာပါတယ်ဒီနှစ်ကုန်ပိုင်းမတိုင်ခင်မှာမဲခွဲဆုံးဖြတ်ဖို့ရှိနေတဲ့သမ္မတဘော်တရားစွဲဆိုနိုင်ရေးအစိုးပြုချက်ကိုလွှတ်တော်အမတ်တွေပြင်ဆင်ရေးဆွဲနေတဲ့အချိန်မှာပဲဒီကိစ္စနဲ့ပတ်သက်ပြီးဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တွေကြားသဘောထားတွေလည်းနက်နက်ရှိုက်ရှိုက်ခွဲလွဲလာနေတာပါ VOA Congress လွှတ်တော်ဆိုင်ရာသတင်းတောက် Catherine Jepson ပြပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်အောက်လွှတ်တော်ထောင်လိုင်းကော်မတီမှကျင်းပတဲ့9ရက်ကြာကြာနာပွဲတွေအတွင်းဇူလိုင်25ရက်နေ့ကသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဇယ်လင်စကီတို့ဖုံးပြောခဲ့တာနဲ့ပတ်သက်ပြီးတပ်သေး12ယောက်ကအစစ်ဆေးခံထွက်ဆိုပါတယ်အမျိုးသားလူမျိုးရေးကောင်စီဥရောပဆိုင်ရာညွှန်ကြားရေးမှူးဒုတိယဘူမူကြီးအလက်ဇန်ဒါဗင်မန်က
It is improper for the president of the United States to demand a foreign government
အမေရိကန်သမ္မတအနေနဲ့အမေရိကန်နိုင်ငံသားတစ်ယောက်လည်းဖြစ်နိုင်ငံရေးရှင်ပြိုင်ပွဲလည်းဖြစ်သူတစ်ယောက်ပေါ်နိုင်ငံသားဆိုရာတရဲ့အနေနဲ့စုံစမ်းစစ်ဆေးပေးဖို့တောင်းဆိုတာဟာဘလို့မှမသင့်တော်တဲ့ကိစ္စပါ
ယူကရိန်းဆိုရာအနေနဲ့စုံစမ်းစစ်ဆေးမယ်ဆိုပြီးတော့ကြေညာဖို့သမ္မတရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူလီယာနီကဖိအားပေးခဲ့တယ်လို့လည်းထွက်ဆိုပါတယ်ဥရောပသမ္မတကဆိုင်ရာအမေရိကန်သမ္မတဂေါ်ဒန်ဆလန်က
We all understood that if we refused to work with Mr. Giuliani we would lose
Mr. Giuliani ရဲ့ညွှန်ကြားချက်အတိုင်းမလုပ်ဘူးဆိုရင်အမေရိကန်နဲ့ယူကရိန်းတို့ရဲ့ဆက်ဆံရေးပိုခိုင်မာအားကောင်းလာအောင်လုပ်နိုင်မယ့်အခွင့်အရေးလက်လွတ်ရမယ်ဆိုတာကိုကျွန်တော်တို့နားလည်ထားပါတယ်။ဒါကြောင့်သမ္မတရဲ့အမိန့်အတိုင်းလုပ်ကြရတာပါ
။ဒါပေမဲ့လည်းဒီကိစ္စမှာ Trump က Giuliani ကိုချိန်ခိုင်းခဲ့တယ်ဆိုတော့ဆက်ဆက်တဲ့အထောက်အထားတော့တက်သေးတွေကမတင်ပြနိုင်ခဲ့ပါဘူး။အဂရိလိုက်စားမှုတွေရှိတာကြောင့်ယူကရိန်းအကူအညီတွေကိုဆိုင်းငံ့ထားတာဖြစ်တယ်လို့အိမ်မီရောကတော့ပြောဆိုထားတာပါ။အော်လော်ဒော Republican ခေါင်းဆောင် Kevin McCarthy က
I think the president had more confidence in the change of government inside Ukraine.
ဒီကဝမ်မတိုင်ခင်ကတည်းကခုချိန်မှာ Ukraine ဆွေးရအတွင်းအပြောင်းလဲတွေလောက်တာကိုသမ္မတကဖြစ်စေချင်တာပါ။အားရလိုက်စားမှုတွေတိုက်ဖြစ်ဖို့သူကထပ်လောင်းပြီးတိုက်တွန်းသွားတာပါ။
အောက်လူတော်ဂျာနာစစ်ဆေးပွဲကနေသမရအနေနဲ့အာနာအလွဲသုံးစားလုပ်ခဲ့တဲ့ထောက်ထားတွေတွေ့ရတယ်လို့လည်းပြောပါရယ်အောက်လူတော်ဥက္ကဋ္ဌနန်စီပလိုစီက
And when we see a violation of the constitution we have no choice but to act and the evidence
ဖွဲ့စည်းပုံအခြေခံဥပဒေကိုဖောက်ဖျက်တာတွေ့တဲ့အခါတားဆီးဖို့နီလန်းကလွဲလို့တခြားမရှိပါဘူးပုဂ္ဂိုလ်ရဲ့အကျိုးအမြတ်အတွက်ရာထူးအလွဲသုံးစားလုပ်ခဲ့တဲ့အထောက်အထားတွေရှင်းရှင်းလင်းလင်းတွေ့နေရပါပြီယူကရိန်းကိုပေးဖို့အကူအညီတွေဆိုင်းငံ့ထားတာကြောင့်အမေရိကန်လုံခြုံရေးကိုထိခိုက်စေသလိုဒီမိုကရေစီနီးကျကျင်းပတဲ့အမေရိကန်ရွေးကောက်ပွဲကိုသေးသိမ်အောင်လုပ်တဲ့ရုရှားအတွက်အကျိုးရှိစေပါတယ်
။သမရကိုတရားစွဲဆိုမှုနဲ့ပတ်သက်ပြီးအောက်လွှတ်တော်မှာဘယ်တော့မဲခွဲဆုံးဖြတ်မလဲဆိုတာတော့အတိအကျမသိရသေးပါဘူး။အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်နက်ဒလာအနေနဲ့ထောက်လိုင်းကော်မတီဥက္ကဋ္ဌအဒန်ရှစ်ဖ်ရဲ့သုံးသက်အစီရင်ခံစာကိုရရှိပြီးနောက်မှသာတရားစွဲဆိုဖို့ဆက်ပြီးတော့ဆောင်ရွက်ရမှာပါ။ဒီမိုကရက်တစ်အနေနဲ့လည်းလူထုရဲ့အမြင်ရှင်းလင်းအောင်ကြိုးစားနေရဆဲပါ။ George Town တက်ကတူကနိုင်ငံရေးကြွန့်ကျင်သူ Hans Nowak က
Probably not. Probably most actions are hard to understand.
ပြောနေကြတာဆိုတော့ဆုံးဖြတ်ခတ်ပါတယ်။ Trump မှာ Ukraine ကိုလိုလားသူဟုတ်လားမဟုတ်လားဆိုတာရောပါပဲ။မဲပေးရမယ့်သူတွေအနေနဲ့ဆုံးဖြတ်ခတ်ပြီးတချို့အတော်များများကတော့ဒီအခြေအနေကိုနားလည်အောင်ကြိုးစားကြမှာပါ။Democrat တွေနဲ့ Republican တွေကသူတို့လိုချင်တဲ့အချက်ပဲသူတို့ယူကြမှာပါ
။ Trump ကိုတရားစွဲဆိုဖို့ထောက်ခံသူတွေအခုလပိုင်းနေ့အတွင်းပုံများလာပါတယ်။အောက်လွတ်တော်အနေနဲ့တရားစွဲဆိုဖို့အရေးမဲခွဲဆုံးဖြတ်ဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာအခုလိုထောက်ခံမှုတွေဆက်ရှိနေဖို့ Democrat တွေကလိုလားနေတာပါ။တရားစွဲဆိုဖို့အောက်လွတ်တော်မှာမဲခွဲပြီးရင်တော့အထက်လွတ်တော်မှာလာမယ့်နှစ်ဆမိုင်းအတွင်းမဲခွဲဆုံးဖြတ်နိုင်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ကိုအောင်အောင်ပြောပြသွားတာပါရှင်။ဟောင်ကောင်ကျွန်းမှာတော့ပြီးခဲ့တဲ့9လအတွင်းဒီမိုကရေစီနှိကျပြုပြင်ပြောင်းလဲရေးအတွက်လူပေါင်းသန်းနဲ့ချီချီတက်ခဲ့ကြပါဗျ။မနေ့ဖန်တနင်္ဂနွေနေ့မှာဟောင်ကောင်ပြည်သူတွေအနေနဲ့မဲဆန္ဒပေးပွဲရဒီစင်သူတို့ရဲ့သဘောထားကိုဖော်ပြနိုင်မယ့်အခွင့်အလမ်းရှိပါတယ်။စီစဉ်ထားတဲ့အတိုင်းရွေးကောက်ပွဲတွေဖြစ်လာမယ်ဆိုရင်ဒီမိုကရေစီလိုလားတဲ့အင်အားစုတွေအကြီးအကျယ်အောင်ပွဲရမယ်လို့လည်းမျှော်လင့်ထားတဲ့အကြောင်း VOA သတင်းတောက်ဘယ်ဂါလူရဲ့သတင်းလွှာကိုမသိင်္ဂီထိုက်ပြောပြပါမယ်ရှင်။
ဟောင်ကောင်နိုင်ငံရေးသမားအန်ဒရူးချူကိုအမျိုးသားတဦးကဓာတ်နယ်တိုက်ခိုက်တာကြောင့်နရွက်မှာအနှဲငယ်ထိသွားပါတယ်။ဇီးဝယ်စင်တက်ကြီးတစ်ခုအပြင်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာဆိုရင်ဒီမိုကရေစီလိုလားသူတွေအပေါ်လက်တလောတိုက်ခိုက်မှုတွေတဲ့ကတစ်ခုဖြစ်ပါတယ်။အစိုးရစန့်ကျင်ရေးဆန္ဒပြမှုတွေကကြမ်းတမ်းလာနေတဲ့မတိမငြိမ်အခြေအနေမှာပြည်သူဆန္ဒထင်ဟပ်စေမဲ့ဟောင်ကောင်ရဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေကိုနောက်တဲ့င်းပတ်မှာအစီအစဉ်အတိုင်းကျင့်ပါမလားဆိုတာကတော့မေးစရာဖြစ်ပါတယ်။ယင်းနှိမ့်မြုံနှံမှုဆိုင်ရာအကြံပေးလုပ်ငန်း SVA Risk Consultancy ကစတိဘေကာစ်ကအခုလိုပြောပါတယ
်။ It would be a grave error.
ဒီရွေးကောက်ပွဲတွေကိုဖြစ်လိုက်ရင်တော့မဟာအမှားကြီးဖြစ်သွားပါမယ
်။စတိဘေကာစ်ကဟောင်ကောင်ရဲတပ်ဖွဲ့ပြစ်မှုဆိုင်ရာထောက်လှမ်းရေးဌာနအကြီးအကဲဟောင်းလည်းဖြစ်ပါတယ်။
The district council elections are the
district council ရွေးကောက်ပွဲတွေက Hong Kong democracy ရဲ့အခြေခံအကျဆုံးအုတ်မြစ်တွေဖြစ်ပါတယ
်တရုတ်ပြည်မှာကြီးအစိုးရနဲ့နှိဆက်တဲ့ Hong Kong အုပ်ချုပ်ရေးမှုအပေါ်ထောက်ခံမှုကတော့စံချိန်တင်ကျဆင်းနေပါတယ်အကြမ်းဖက်မှုတွေရှိပေမဲ့ဆန္ဒပြသူတွေကိုလူထုကအခိုင်အမာထောက်ခံထားစေဆိုတာကိုသဘောထားစစ်တမ်းတွေကဖော်ပြပါတယ်ဒီအခြေအနေကတိုမီချန်ဒိုလိုဒီမိုကရေစီလိုလားတဲ့ကိုယ်စားလှယ်လောင်းနေအတွက်တော့အထောက်အပံ့ဖြစ်နိုင်ပါတယ
်။ I think the government still wants to try to have the
ရကပွဲတွေလို့ပေါ့အစိုးရဘက်ကလိုလားနေစေပဲလို့ထင်ပါတယ်။ပြည်တွင်းစစ်တွေဖြစ်နေတဲ့အီရတ်နဲ့တခြားနိုင်ငံတွေမှာတောင်းရကပွဲတွေရှိနေတာပဲ။ဘာကြောင့်ဟောင်ကောင်မှာရကပွဲမလုပ်နိုင်ရမှာလဲ
။ District Council ဝင်တွေအနေနဲ့လုတ်ပိုင်ခွင့်အာဏာသိမ်းရှိလာတာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းဟောင်ကောင်လွှတ်တော်ပုံစံကိုကျုံမှန်းနိုင်တာကြောင့်ဒီရွေးကောက်ပွဲတွေကအရေးကြီးပါတယ်။ဒါအပြင်ဟောင်ကောင်အုပ်ချုပ်ရေးမှုဘယ်သူဖြစ်လာမလဲဆိုတာကိုပါဒီရလတ်တွေနဲ့ကြိုတင်မှန်းဆနိုင်ပါတယ်။လွတ်တော်ကောင်စီအဖွဲ့ဝင်ဟောင်းအမလီလော်ကအခုလိုပြောပါတယ်
။ So I mean because of this constitutional linkage
ဒီလိုအဆက်ဆက်တွေကြောင့်ပဲ District Council ရွေးကောက်ပွဲကသူ့ရဲ့လုပ်ပိုင်ခွင့်အာဏာထက်ပိုပြီးအရေးကြီးတာပါ
။ဒါပေမဲ့မျှတမှုနဲ့ပတ်သက်လို့တော့မေးစရာရှိပါတယ်။ကျောင်းသားခေါင်းဆောင်ဂျိုရှွာဝေါင်းကိုဥပဒေချိုးဖောက်တယ်လို့အာဏာပိုင်တို့ကပြောပြီးဝင်ရောက်ရှင်ပြိုင်ခွင့်ပိတ်ထားပါတယ်။ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူအက်ဒဝတ်ဂျီကအခုလိုပြောပါတယ်
။ They used the disqualification
ဝေကောက်ပွဲမတိုင်ခင်မှာရောအပြီးမှာပါစီကန်းနဲ့မညီဘူးဆိုပြီးဖယ်ရှားတာတွေကိုသုံးပြီးဟောင်ကောင်ပြည်သူတွေဘလို့မှလက်မခံနိုင်တဲ့ဝေကောက်ပွဲတွေဖြစ်အောင်လုပ်နေကြတာပါ
2016ခုနှစ်ရွေးကောက်ပွဲမှာအက်ဒဝတ်အနိုင်ရခဲ့ပြီးတဲ့နောက်ကျန်းသစ်စာဂျိမ်းဆိုရာမှာ ဒီမိုကရေစီနဲ့တခြားပြုပြင်ပြောင်းလဲမှုတွေအကြောင်းထည့်ဆိုခဲ့တာကြောင့်အပယ်ခံခဲ့ရတာပါဒါပေမဲ့လည်းရွေးကောက်ပွဲကအရေးကြီးတယ်လို့သူကပြောပါတယ်
Even though it may not be the solution to all problems
ပြဿနာတွေအလုံးအတွက်အပြည့်မဖြစ်နိုင်ပေမဲ့အစိုးရအရာရှိတွေအတွက်တော့သူတို့အလေးထားရမယ်ပြည်သူသဘောထားရှိနေတယ်ဆိုတာကိုသိလာနိုင်တဲ့တိတ်ကိုအရေးကြီးတဲ့နည်းလမ်းတစ်ခုဖြစ်ပါတယ
်ဆန္ဒပြသူအများအပြားကမဲပေးကြမှာပါဒါပေမဲ့ရွေးကောက်ပွဲကအပြောင်းလဲကိုဥတီပါမလားဆိုတဲ့အပေါ်မှာတော့မေးခွန်းတွေရှိပါတယ်။ဟောင်ကောင်ဒေသခံတဦးကတော့
Adopter is always and may not very good.
ရွေးကောက်ပွဲရလက်တွေကတိတ်ကောင်းပါမလားဆိုတဲ့အပေါ်မှာတန်တရားရှိပေမဲ့မဲပေးဖို့ကတော့အခွင့်အရေးဖြစ်တယ်လို့တာဝန်လဲရှိတယ်လို့ပြောသွားတာပါ။နောက်ဒေသခံတဦးကလည
်း I would try every possible
ငြိမ်းချမ်းတဲ့တရားဝင်နီးလန်းတွေအားလုံးနဲ့ကြိုးစားသွားဖို့တန်တိတ်ထန်ချထားတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။ဆန္ဒပြပွဲတွေနဲ့မတိမငိမ့်ဖြစ်နေတဲ့ဟောင်ကောင်ကျွန်းမှာအခုတော့ရွေးကောက်ပွဲတွေကနေတဆင့်သတင်းစကားပားနိုင်ဖို့ကြိုးစားနေကြပါတယ်ရှင
်။အခိုင်ပြင်းနဲ့မှာဖြစ်ပေါ်နေတဲ့လက်နက်ကိုင်ပြည်ပခါတွေကို short ချနိုင်ဖို့ဂျာဝင်စစ်ဆဲဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။တခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံကလက်နက်ကင်ပြဿနာအတွက်ဂျာဝင်ဆစ်ဆက်ပြီးနိုင်မဲ့လူလိုနေပါပြီလားရှေ့မတိုးနိုင်ပေဖြစ်နေရတဲ့ငင်းငင်းဆွေးနွေးမှုတွေရှစ်ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
ဒီရက်စနေညနေခင်းစီစဉ်တွေနှာစင်နေရတာဖြစ်ပါရဲ့ရှင်။ ICC ခေါ်နိုင်ငံတကာရာဇဝတ်မှုခင်းဆိုင်ရာတရားရုံးရှိနေဖာတူဆိုဟိုဘန်ဆိုတာကမြန်မာနိုင်ငံနဲ့ပတ်သက်ပြီး ICC ကစတင်စုံစမ်းစစ်ဆေးဖို့ပြီးခဲ့တဲ့သတင်းပတ်အတွင်း ICC တရားသူကြီးတွေကသူ့ကိုအခွင့်အာဏာပေးအပ်ခဲ့တဲ့အကြောင်းနိုဝင်ဘာ22ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီရှိနေကသူ့ရဲ့ကြေညာချက်အရဘယ်ရာဇဝတ်မှုခင်းတွေပေါ်မှာဘယ်လိုစုံစမ်းစစ်ဆေးမလဲဆိုတဲ့အကြောင်းကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
ICC ရှင်းနေဖတ်တူဘန်ဆူဒါက2019ခုနှစ်ဇူလိုင်လ4ရက်နေ့မှာမြန်မာဘင်္ဂလားဒေ့ရှ်အခြေအနေကို ICC ကစတင်စစ်ဆေးနိုင်ဖို့အတွက် ICC တရားသူကြီးတွေစီကဥပဒေအခွင့်အာဏာတောင်းခံထားခဲ့ပါတယ်။တိတိကျကျပြောရရင်တော့ Rome Institute ရဲ့စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းနဲ့စာချုပ်အဖွဲ့ဝင်မဟုတ်တဲ့မြန်မာနိုင်ငံအတွင်းဖြစ်ပွားခဲ့တဲ့ရာဇဝတ်မှုအဖြစ်ဆက်ဆွဲခံထားရတဲ့ပြစ်မှုတွေကို ICC ကစတင်စစ်ဆေးနိုင်ဖို့ဥပဒေအခွင့်အာဏာတောင်းခံခဲ့တာပါ။စုံစမ်းစစ်ဆေးဖို့သူတောင်းဆိုထားတဲ့အခွင့်အာဏာကိုနိုဝင်ဘာလ14ရက်နေ့မှာ ICC တရားသူကြီးတွေကခွင့်ပြုခဲ့တာကိုသူကကြိုဆိုကြောင်းပြောပါတယ်။
Last week on 14th November 2019 I welcomed the decision by judges of the International Criminal Court that I may
မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်မြေအတွင်းဖြစ်ပွားခဲ့တယ်လို့ဆွဆွဲခံထားတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကျမအနေနဲ့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နိုင်တယ်လို့ဆိုတဲ့ ICC တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါတယ်။ဒါထူးခြားတဲ့ဖြစ်ပေါ်တိုးတက်မှုတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံအတွင်းနဲ့တခြားနေရာတွေကရက်ဆက်ကြမ်းကြုတ်မှုတန်းကိုခံစားခဲ့ရသူတွေအတွက်သတင်းကောင်းတစ်ခုဖြစ်ပါတယ်
။မြန်မာနိုင်ငံက ICC အဖွဲ့ဝင်မဟုတ်ပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကအဖွဲ့ဝင်နိုင်ငံဖြစ်ကြောင်းနဲ့အဖွဲ့ဝင်နိုင်ငံရဲ့ပိုင်တဲ့နယ်မြေပေါ်မှာရက်ဆက်ကြမ်းကြုတ်မှုရဲ့တစိမ့်တစ်ပိုင်းဖြစ်ခဲ့ရင်တရားရုံးအနေနဲ့သူ့ရဲ့အခွင့်အာဏာကိုအသုံးပြုနိုင်တယ်ဆိုတော့ ICC တရားသူကြီးတွေရဲ့2018ခုနှစ်စက်တင်ဘာလ6ရက်နေ့ဆုံးဖြတ်ချက်ကိုလည်းသူကကိုးကားပြောကြားခဲ့ပါတယ
် While Myanmar has not joined the ICC Bangladesh has Judges of the ICC accepted that there is a reasonable basis to believe that crimes against humanity
မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အဖွဲ့ဝင်ပါအရက်သားတွေကိုမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်ကိုတန်တရားရှိစရာကောင်းအောင်နှစ်ထုတ်ခဲ့တာရဲ့အဲ့ဒီနှစ်ထုတ်မှုတည်းရက်ဆက်ကြမ်းကြုတ်မှုတန်းခံစားခဲ့ရတဲ့သူတွေနေကြားဖြတ်ကျော်ထွက်ပြေးခဲ့ရတာတွေပါဝင်တာကြောင့်ပြစ်မှုမြောက်တယ်ဆိုတဲ့အချက်ကိုအခြေခံပြီးနေမြေနှစ်ခုအကြားဆက်ဆက်မှုရှိတယ်ဆိုတဲ့ဆုံးဖြတ်ချက်ကိုချထားခဲ့တာပါ
ရှင်နဖာတူဘန်ဆူရာကသူရရှိထားတဲ့သတင်းအရင်းမြစ်တွေအရဆွဆွဲခံထားရတဲ့ပြမှုတွေကိုမြမအစိုးရရဲ့တပ်ဖွဲ့ဝင်တွေထဲထဲဝင်ဝင်ကျူးလွန်ခဲ့တဲ့ဆိုတဲ့အချက်ကိုဖော်ပြနေကြောင်းထောက်ပြပြောဆိုခဲ့သလို Arkan Rohingya Salvation Army ARSA ကလည်းမြန်မာနိုင်ငံအတွင်းအကြမ်းဖက်လုပ်ရပ်တွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးလည်းအခုလိုပြောပါရစေ
I am aware that a number of acts of violence have also allegedly been committed in Myanmar by the Arakan Rohingya Salvation Army armed group.
အစားအဖွဲ့ကမြန်မာနိုင်ငံအတွင်းအကြမ်းဖက်လုပ်ရပ်အတော်များကိုကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေကိုလည်းကျွန်မသတိပြုမိပါတယ်။အဲ့ဒီဆွဆွဲချက်တွေကိုလည်းကျွန်မဆက်ပြီးလေ့လာသုံးသပ်သွားမှာပါ။ပြီးတော့အဲ့ဒီလိုကျူးလွန်မှုတွေက Rome Statute အရရာဇဝတ်မှုမြောက်သလားဆိုတာနဲ့အဖွဲ့ဝင်နိုင်ငံအတွင်းအတွင်းကျူးလွန်ခဲ့သလားဆိုတာတွေကိုလည်းလေ့လာသုံးသပ်သွားမှာဖြစ်ပါတယ်
။သူစတင်လှုပ်ဆောင်မဲ့စုံစမ်းစစ်ဆေးမှုအကြောင်းကိုလည်း ICC ရှင်းနေ Fatou Bensouda ကအခုလိုပြောပါတယ်။
It is my investigators who will now, through an independent and impartial investigation, seek to uncover the truth of all allegations of such crimes.
ကျမရဲ့စုံစမ်းစစ်ဆေးမှုကအမှန်တရားကိုဖော်ထုတ်သွားမှာဖြစ်တယ်လို့လွတ်လပ်ပြီးဗတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုဖြစ်မြောက်ရေးအတွက်လည်းအလေးထားဆောင်ရွက်သွားပါမယ်။နိနာကရသူတွေအတွက်တရားမျှတမှုကိုစောင့်ကြည့်ပေးနိုင်မှာပါ။ဒီစုံစမ်းစစ်ဆေးမှုကအဖွဲ့ဝင်နိုင်ငံတွေအရက်ဖက်လူအဖွဲ့အစည်းတွေနဲ့တခြားလက်တွဲလှုပ်ဆောင်မဲ့အဖွဲ့အစည်းတွေရဲ့ထောက်ခံမှုတွေအပေါ်အာကိုအားထားပြုသွားမှာဖြစ်ပါတယ
် ICC ကနိုင်ငံတကာရာဇဝတ်မှုခင်းဆိုင်ရာတရားရုံးလက်အောက်ကတရားလူအကျိုးဆောင်ရှိနေရုံဟာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့တနိုင်ငံကတနိုင်ငံကိုကျူးကျော်မှုတွေအပေါ်စုံစမ်းစစ်ဆေးပါတယ်2003ခုနှစ်ကစပြီး ICC ရဲ့အခွင့်အာဏာအောက်မှာအဲ့ဒီရုံးဟာယူဂန်ဒါ၊ကွန်ဂိုသမရနိုင်ငံ၊ဆူဒန်ကဒါဖော်ဒေသ၊ဗဟိုအာဖရိကနိုင်ငံ၊ကင်ညာ၊လီဗျာ၊ကော့ဒီဗွာ၊မာလီ၊ဂျော်ဂျီယာ၊ဘူရွန်ဒီနဲ့အခုအခါမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကရာဇဝတ်မှုဆိုင်ရာကိစ္စတွေမှာစုံစမ်းစစ်ဆေးမှုတွေဆောင်ရွက်နေကြောင်းပါခင်ဗျာ
။ကိုရမင်းထွန်းပြောပြသွားတာပါရှင်။အခုတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနှမ်းလောင်ကပြောပြပေးပါဦးမယ်ရှင်။
ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကိုရုတ်တရက်ဖယ်ရှားခဲ့တဲ့လထဲမှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူလီယာနီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုတို့ဆက်သွယ်ခဲ့တဲ့မတန်တွေမနေ့တောက်ကြနေနောက်မိတ်မှာထွက်လာပါတယ်။တရင်လွတ်လပ်ခွင့်အဥပဒေစောင့်ကြည့်နေတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ American Oversight ကတောင်းဆိုချက်အရဆက်ရွက်စည်းတမ်းတွေကိုနိုင်ငံခြားရေးဝန်ကြီးဌာနကအဲ့ဒီလိုထုတ်ပြန်ပေးလိုက်တာပါ။အဲ့ဒီမတန်တွေအရဝန်ကြီးပွန်ပြိုနဲ့ရှင်နေဂျူလီယာနီတို့မတ်လ16ရက်နေ့29ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့တာကိုဖော်ပြထားပါတယ်။အမေရိကန်ဘဟုထောက်လှမ်းရေးဌာန CIA ရဲ့ဝန်ထမ်းဟောင်းတဦးကိုတရှိုးလုံးမှုမှာပူပေါင်းကြံစီမှုနဲ့မနေ့တောက်ကြနေ့ကထောင်နှံ16နှစ်ချမှတ်လိုက်ပါတယ်။သူဟာထောက်လှမ်းရေးလုပ်ငန်းနဲ့ပတ်သက်တဲ့အဆက်အသွယ်တွေနဲ့တင်ပြပေးမှုတွေကိုထုတ်ပြောပြီးတော့တရုတ်နိုင်ငံကနေအမေရိကန်ဒေါ်လာ8,400ကျော်ရယူခဲ့တယ်လို့အစိုးရရှင်တွေကပြောပါတယ်။အသက်55နှစ်အရွယ် CIA ဝန်ထမ်းဂျယ်ရီချောင်းရှင်လီထောင်နှံ16နှစ်ချလိုက်တာကြောင့်သူ့ရဲ့အကျိုးဆောင်ရှင်တွေဘက်ကထောင်နှံ10နှစ်သာချဖို့ရှောင်လဲထားတာထက်9နှစ်ပိုများခဲ့တာဖြစ်ပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့စန့်ကျင်ဆန္ဒပြနေသူတွေကိုထောက်ခံတဲ့အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းကိုအမေရိကန်သမ္မတထရမ့်လက်မှတ်ထိုးမယ်မထိုးဘူးဆိုတာအတိအကျမပြောသေးပါဘူး။ဒီကိစ္စနဲ့ပတ်သက်လို့ Fox and Friends သတင်းဌာနနဲ့သမ္မတထရမ့်မနေ့တောက်ကြနေ့မှာတယ်လီဖုန်းဆက်ပြောဆိုခဲ့တာပါ။အမေရိကန်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိစ္စဆွေးနွေးနေတဲ့အတွက်ကုန်သွယ်ရေးသဘောတူညီမှုရဖို့အရင်နဲ့လူအခွင့်အရေးလှုပ်ရှားမှုကိုထောက်ခံတဲ့ကိစ္စနဲ့အကြဝေခွဲရခတ်တဲ့အနေအထားရောက်နေတာကိုသမ္မတထရမ့်ရဲ့ပြောဆိုချက်တွေမှာတွေ့ရပါတယ်။သူ့အနေနဲ့ဟောင်ကောင်ကျွန်းရဲ့လူအခွင့်အရေးအတွက်ရည်ရည်မှဖြစ်လိုပဲသမ္မတရှိဟာလဲသူ့ရဲ့မိတ်ဆွေဖြစ်တဲ့အတွက်သူ့ဖက်ကလည်းရည်ရည်လိုက်မယ်လို့သမ္မတထရမ့်ကပြောဆိုခဲ့တာပ
ါ။နိုဝင်ဘာလ23ရက်စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Patrick Day ဖြစ်ပါတယ်။ကျမတို့အခုအတန်းွင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
်